ဒီကနေ့ဩဂုတ်လ၈ရက်နေ့ဟာဆိုရင်လွန်ခဲ့တဲ့1988ခုနှစ်ကနိုင်ငံတော်ဝန်တပါတီအာဏာရှင်စနစ်ကိုအုံကြွတော်လှန်ခဲ့ကြတဲ့နှစ်30ပြည့်ရှစ်လေးလုံးအရေးတော်ပုံကြီးရဲ့နှစ်ပတ်လည်နေ့ဖြစ်ပါတယ်ဒီလိုရှစ်လေးလုံးနှစ်30ပြည့်နှစ်ပတ်လည်လို့နိုင်ငံရေးအခမ်းအနားတွေကျင်းပတာဟာအတိတ်ကိုပဲပြန်ပြီးတူးဖော်နေတာမျိုးမဟုတ်ပဲအနာဂတ်အတွက်ပြင်ဆင်တဲ့ခြေလှမ်းတွေဖြစ်တယ်လို့88မျိုးဆက်ကျောင်းသားခေါင်းဆောင်တွေကပြောဆိုလိုက်ပါတယ်ဒီကနေ့ရန်ကုန်တက္ကသိုလ်မှာကျင်းပတဲ့88ဒီနှစ်30ပြည့်နှစ်ပတ်လည်အခမ်းအနားကြောင်းကိုသိန်းထိုင်ဦးကပြောပြပေးပါအောင်ရှင်
လွန်ခဲ့တဲ့နှစ်ပေါင်း30ကရဟန်းရှင်လူပြည်သူတွေအားလုံးပါဝင်ခဲ့တဲ့ဒီမိုကရေစီရဲ့လှုပ်ရှားမှုကြီးအနှစ်30ပြည့်တဲ့အခါမှာဒီလှုပ်ရှားမှုနိုင်သလားရှုံးသလားဆိုတဲ့သုံးသပ်ချက်တွေဒီလှုပ်ရှားမှုကနေဘယ်လိုသင်ခန်းစာတွေယူမလဲဆိုတဲ့ပြောဆိုဆန်းစစ်ချက်တွေကိုကျွန်တော်ကြားနေရပါတယ်ဒီဒီမိုကရေစီလှုပ်ရှားမှုကိုဘယ်လိုဆက်ပြီးတော့ခြေတက်ကြမလဲဒီခီးကပြီးပလားဆိုတဲ့ဝေဖန်ဆန်းစစ်ချက်တွေကိုလည်းကျွန်တော်ကြားနေရပါတယ်ဒါပေမဲ့ဒီနေ့ဒီမိုကရေစီရဲ့လှုပ်ရှားမှုနှစ်30အတွင်းပါဝင်ခဲ့သူတွေကတော့ရန်ကုန်တက္ကသိုလ်မှာပြည်30ပြည့်ခမ်းနားကျင်းပပြီးတော့မိတ်ဆွေအောင်တွေတွေ့ကြဆုံကြမိတ်ဆက်နေကြပါလေ။တပိုင်းချောင်းတွေကိုအမတ်တရနဲ့အလွမ်းတွေရောထွေးနေတဲ့ကာလလည်းဖြစ်ပါလေ
။အဲဒီတော့ကနှစ်30လုံးကအထူးလျှောက်ခဲ့တဲ့အထူးတက်ခဲ့တဲ့ခြေအဆုံပိုင်းတွေအားလုံးကိုအခုတစ်ပြည့်ဘယ်တော့မှပြန်မလာနိုင်တော့တဲ့ကောင်းလံနေစလူလူဖြစ်လာလို့ရင်သွေးမရတော့တဲ့လူတွေအတွက်ဒုသဖြင့်ကုညုံကုန်ပြပါလေဒီများကရွေးချယ်ရခြင်းကကျွန်တော်တို့ရဲ့ဘူမိနဲ့ကံလို့ယုံကြည်လို့ပါဒါမှအိမ်မက်ဆံကောင်းဆံနေပါလိမ့်မယ်ကျွန်တော်တို့အကြမ်းတမ်းဆုံးအချိန်အမောင်ငယ်ဆုံးကာလတုန်းကအဲ့ဒီခံစားချက်တွေကတန်ဖြစ်ရင်ဖြစ်တော်ဖြစ်ပါမလားဒီလိုပြန်ဆောင်နိုင်မလားလို့ပြေးကောင်းပြေးပြီးပါလိမ့်မယ်ဒါပေမဲ့ဒီကနေ့ကျွန်တော်တို့ပြန်ရောက်လာပါပြီတောင်းလန်နေတဲ့အခါပြန်ရောက်လာတာပါ
ခန္ဓာမှာပြောသွားခဲ့တဲ့88မျိုးဆက်ကျောင်းသားခေါင်းဆောင်ကိုမင်းကိုနိုင်ရဲ့မိကွန်းတချို့ပါအနာဂတ်ကိုမျက်နှာမူဖို့ဆိုရင်နောက်မျိုးဆက်တဲ့လူငယ်တွေအတွက်သင်ခန်းစာယူဖို့လိုသလိုအတိတ်ကိုလည်းခြံလှမ်းလို့မရဘူးလို့သူကဆိုပါတယ်လုံခဲ့တဲ့နှစ်30ဒီမိုကရေစီရေလှုပ်ရှားမှုအတွင်းအားလုံးပြောင်းပန်းခဲ့တဲ့အတိုင်းပြည်တစ်ခုရအောင်ဆက်ပြီးကြိုးစားဖို့သူကအဓိကပြောဆိုသွားပါလေ
။နောက်ဆုံးအနေနဲ့ကျွန်တော်တို့အချိန်ကသကလုံးနေနဲ့အတိအကျသာပြောတတ်သည့်တိုင်အောင်ကျွန်တော်တို့ပြောင်းပန်းခဲ့တဲ့နိုင်ငံတစ်ခုကိုခုရောက်နေတဲ့နေရာကစပြီးတော့ပြီးဆက်ရမယ်ဆိုတာတိုက်တွန်းပါတယ်။လူမျိုးတွေပွဲပြားမှုကိုရည်တွက်နေတဲ့အစားစာဝန်ဖွဲ့စားယူကြမှုတာဝန်ဖွဲ့စားခံတတ်မှုအပေါ်မှာဂိယုကမပြုတဲ့နိုင်ငံဖြစ်ခနည်းရှိရင်လက်နဲ့အားပေါ်နဲ့အရာရာကိုဖြည့်ရှင်းမယ်ဆိုတဲ့အတိတ်တော့မဟုတ်ပဲဉာဏ်ပညာသိဉ္ဉေတုံတရားသာနာမှုတွဲပေါ်မျှော်မြင်မှုနဲ့သာပြဿနာပေါင်းပေါ်ကိုချင်းကပ်ဖြည့်ရှင်းတတ်သောမျိုးဆက်စစ်တို့ရဲ့နိုင်ငံအဲ့ဒီနိုင်ငံမျိုးရောက်အောင်ကျွန်တော်တို့ကြည့်ချက်ကြတဲ့နေရာမှာရှစ်လေးလုံးဆိုတာအတိတ်သမိုင်းထဲမှာအိမ်မောကြနေတာမဟုတ်ပါဘူးမျိုးဆက်အသီးသီးရဲ့သွေးကြောတွေထဲမှာပြီးဝင်ပြီးခုနကျွန်တော်တို့တောက်တာတော့ကဘာကလေးစားဥညွတ်ရတဲ့ကျွန်တော်တို့ကိုယ်တိုင်သမိုင်းတွေမှာဂေါင်းမော့နိုင်တဲ့နိုင်ငံမျိုးအဖြစ်ဆဲဆောင်သွားမဲ့ဝိညာဉ်ဖြစ်ပါတယ်လို့ပြောရင်အဆုံးသတ်ပါတယ
်ခြေလလုံးနှစ်ပတ်လည်ဖြစ်သုံးရက်ကျင်းပတဲ့ခန္ဓာတွေမှာလူထုလှုပ်ရှားမှုအကြောင်းကိုပြန်လည်သုံးသပ်တဲ့ဆွေးနွေးပွဲတွေလည်းကျင်းပခဲ့ပါလေဒီဆွေးနွေးပွဲတွေအကြောင်းကိုတော့88မျိုးဆက်ကျောင်းသားခေါင်းဆောင်ကိုမြအေးကအခုလို့ VOE ကိုရှင်းပြပါလေ
နံပါတ်၁ကောင်းစရာနှစ်30ဒီမိုကရေစီဒီမိုကရေစီကီးအဲ့မှာရှင်းတယ်ဦးလေးကြီးရောက်ရှိနေတဲ့အခြေအနေကကျွန်တော်မျှော်မှန်းထားတဲ့ပန်းတိုင်းမဟုတ်သေးဘူးမရောက်သေးဘူးအဲ့တော့ဒီပန်းတိုင်းကိုရောက်အောင်ဘယ်လိုသွားတဲ့သွားနေတဲ့ခါမှာခွဲခြားစိတ်ပြတဲ့ခါမှာအစိုးရအနေနဲ့လည်းဒီမှာဆန္ဒပြမှုတွေပါတွေကိုကျွန်တော်တို့ခွင့်ပြုတင်နေဆိုတာပါတယ်နောက်တစ်ခုကဒီဘက်ကလူတွေကဒီမိုတနည်းအားဖြင့်ဒီမိုကရေစီလိုလားတဲ့အင်အားစုအားလုံးညှို့ညွတ်ဖို့လိုတယ်ဆိုတဲ့အဓိကကိုမျက်မှောက်မြင်မှောက်ထိုးပြထားတာပြရ
ဒီနေ့ရှင်းလင်းလုံးနှစ်30ပြည့်ခန်းနာမှာနိုင်ငံခြားသံတမန်တွေအပြင်မြန်မာအစိုးရပြည်ချာရေးဝန်ကြီးဌာနကြီးတော်စုဝန်ကြီးဦးဖေမြင့်နဲ့ရန်ကုန်တိုင်းဒေသကြီးဝန်ကြီးချုပ်ဦးဖြိုးမင်းသိန်းတို့တက်ရောက်ခဲ့ပေမဲ့အမတ်တရမိန်ကွန်းတစ်စုံတရာပြောဆိုသွားတာမတွေ့ရပါဘူးအရသာအစိုးရလက်ထက်ရန်ကုန်တက္ကသိုလ်မှာပထမဆုံးကျင်းပခွင့်ရတဲ့အခမ်းအနားဖြစ်တာကြောင့်ကျောင်းသားဟောင်းတွေခေတ်ဆက်တဲ့နိုင်ငံရေးလှုပ်ရှားသူတွေအထူးစီကားနေခဲ့ပါတယ်ခင်ဗျာ
ကိုသိန်းထိုင်ဦးတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်